မြန်မာနိုင်ငံသားတွေတွားရောက်ပညာသင်ကြားနေတဲ့ထိုင်းနိုင်ငံကနာမည်ကျော်မဟီရောတက္ကသိုလ်မှာကျောင်းသားတယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အတွက်စာသင်ကြားမှုတွေရပ်ဆိုင်းလိုက်ပါတယ်။ကျောင်းဖိတ်ထားချိန်မှာအွန်လိုင်းကနေဆက်လက်သင်ကြားခွင့်ရနိုင်မှာဖြစ်ပေမဲ့လက်တွေ့မှာအခက်အခဲတွေရှိနိုင်တယ်လို့မြန်မာကျောင်းသူတူကပြောပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်
။မလ14ရက်နေ့နေ့စွဲနဲ့မဟီရောတက္ကသိုလ်ရဲ့ထုတ်ပြန်ချက်ထဲမှာတော့တက္ကသိုလ်မှာပညာသင်ကြားနေတဲ့ကျောင်းသားတဦးဟာကျောင်းပြင်ပကနေကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတာဖြစ်တာကြောင့်ကျောင်းသားကိုဆေးရုံမှာဆက်လက်ဆေးကုသမှုခံယူနေပြီးကုန်ကျစရိတ်ကိုတော့တက္ကသိုလ်ကကုန်ကျခံမှာဖြစ်ကြောင်းထုတ်ပြန်သွားပါတယ်။ကျန်းမာရေးဌာနကတာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲမှာလည်းကျောင်းသားတယောက်ရောဂါပိုးကူးစက်ခံရတာဟာမှန်ကန်ကျောင်းသားအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ရှင်းလင်းသွားတာမတွေ့ရပါဘူး။ဒီနောက်မှာတော့မီဟီရောတက္ကသိုလ်ကကျောင်းသားကျောင်းသူတွေမာစတာတန်းတက်နေတဲ့ကျောင်းသားကျောင်းသူတွေကိုလည်းအွန်လိုင်းကနေပဲစာသင်ကြားတော့မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မီဟီရောတက္ကသိုလ်မှာသိပ္ပံပွဲနဲ့ကျောင်းပြီးပြီးမာစတာတန်းဆက်တက်နေတဲ့မြန်မာကျောင်းသူတူဦးကအခုလိုပြောပြပါတယ်
။မီဟီရောမှာကလေးကျောင်းသားတယောက်ကသူ infected ဖြစ်လို့လေအဲဒါကြောင့်မို့အခုဒီလိုမျိုးဖြစ်သွား။ကျောင်းသားတယောက် infected လို့အခုလုံး online လုပ်မယ်လို့ဖြစ်သွားတာ။သူအပြင်မှာထိလာပြီးတော့ကျောင်းမှာပါဖြစ်လို့အခုကျောင်းမှာအခုလုံးဟိုသိထားပြီးတော့ဟို sterilization နဲ့လုပ်နေတယ်အခုလုံးအခုဟိုကျောင်းကစာထဲမှာရေးထားတာဒီလိုမျိုး laboratory မှာလုပ်ရမှာလို့ဒါမှမဟုတ် exam နေပါလေဆိုရင်ရှိရဲဆိုရင်လည်းဒီနောက်အခုလာနေအဆက်အသွင်းအခုလုံးလုပ်ရမယ်တဲ့နည်းနည်းပြီးအောင်လို့တော့ lab ပြီးမှသင်တယ်ပေါ့အဲ့လိုမျိုးတခွဲခန်းရတာတွေပါလေဒါသူက online မှာသင်ဖို့မရအောင်အဲ့ဒါကြတော့မဖြစ်မနေဆိုတော့ကျောင်းအခုလာနေအပတ်မှာအကုန်ပြီးအောင်သင်လိုက်မယ်လို့ပြောတယ်
၎င်းနေမီက28A ကအကျယ်ဝန်းရှိတဲ့ဆေးသိပ္ပံနဲ့ဤပညာတက္ကသိုလ်တွေရှိတဲ့မဟီရောဟာအာရှမှာထင်ရှားတဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေမွေးထုတ်ပေးနေတဲ့နိုင်ငံတကာအသိမီတက္ကသိုလ်ဖြစ်ပါတယ်။စာတော်တဲ့ကျောင်းသားကျောင်းသူတွေဟာမဟီရောတက္ကသိုလ်မှာလာရောက်ပညာသင်ကြားနေကြတာပါ။နိုင်ငံတကာကကျောင်းသားတွေနဲ့ဆရာ2000ကျော်ရှိနေတဲ့အတွက်လက်ရှိအခြေအနေအရကိုရိုနာဗိုင်းရပ်စ်ကူးစက်ခံနိုင်ရတဲ့ကျောင်းသားစာသင်နေတဲ့အဆောင်ကိုလည်းပိုးသက်စေဖြန်းပြီးတော့တန့်ရှင်းနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ကျောင်းသားနဲ့အနီးကနေသူတွေရဲ့ရောဂါလက္ခဏာတွေကိုပါစောင့်ကြည့်တာအပြင်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေ့ရှိတဲ့သင်တန်းကျောင်းကန်းကကျောင်းသားတွေကိုလည်းစစ်ဆေးနေတဲ့ကာလမှာအွန်လိုင်းကနေပဲသင်ကြားဖို့အတွက်တက္ကသိုလ်ကတာဝန်ရှိသူတွေကစီစဉ်နေကြပါတယ်ရှင်